American သမ္မတဟောင်း Donald Trump ရဲ့ Florida ကနေအိမ်ကိုဒီသတင်းအပတ်အစောပိုင်းမှာ FBI ကဝင်ရောက်ရှာဖွေပြီးတဲ့နောက် Dasho အဥပဒေအပါအဝင်အခြားရာဇဝတ်မှုတွေချိုးဖောက်နိုင်ခြေရှိနေတယ်ဆိုတဲ့ Sweden နဲ့ Trump ကို American ပြည်ထောင်စုတရားရေးဌာနကစုံစမ်းစစ်ဆေးနေပါပြီ Dasho အဥပဒေထဲမှာတော့သက်ဆိုင်သူသာဖက်ခွင့်ရှိတဲ့စာရက်စာရက်တွေကိုမှားယွင်းစွာစီမံခန့်ခွဲမှုလည်းပါဝင်နေပါတယ်သမ္မတဟောင်း Trump ရဲ့မာရာလာဂိုအပန်းဖြေနေအိမ်ကနေနိုင်ငံတော်ထိတ်တန်းလျှို့ဝှက်အဆင့်စာရွက်စာတမ်းစက်တစုံကို FBI Federal အစိုးရစုံစမ်းစစ်ဆေးရေးဘူရိုကတနင်္လာနေ့ကရှာဖွေတွေ့ရှိခဲ့တာပါအခုလို FBI ကသိမ်းဆည်းလက်ခံရရှိတာတွေနဲ့ရှာဖွေခွင့်ဝရမ်းကို Florida တောင်ပိုင်း KI တရားရုံးကမနေ့တောက်ကြနေ့ကအများပြည်သူသိအောင်ထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်မှာထိတ်တန်းလျှို့ဝှက်တစိမ့်တက်ထားတဲ့စာရွက်စာတမ်းနေနိုင်ငံတွင်းရေးကိစ္စအချက်အလက်တွေအပါအဝင်အမျိုးသားလုံခြုံရေးကိုချိန်ချောက်နိုင်တဲ့ထိတ်တန့်လျှို့ဝှက်အဆင့်စာရွက်စာတမ်းစက်တစုံကို FBI agent တွေကပြန်လည်ရယူခဲ့တယ်လို့ဖော်ပြထားပါတယ်။ American အစိုးရရှေ့နေချုပ် Merrick Garland ကိုတိုင်လည်းဒီရှာဖွေမှုကိုအခုလိုအတည်ပြုခဲ့ပါတယ်
။ The department does not take such a decision lightly. Where possible, it is standard practice to seek less intrusive means as an alternative to a search.And to narrowly scope any search.
American ပြည်ထောင်စုတရားရေးဌာနအနေနဲ့ဒီလိုကိစ္စအတွက်ပေါ့ပေါ့တန်တန်ဆုံးဖြတ်လုပ်ကင်ခဲ့တာမဟုတ်ပါဘူး။ဒီလိုရှာဖွေတဲ့နေရာမှာလဲတက်နိုင်သလောက်အနှောက်ယှက်နည်းတဲ့နည်းလမ်းတွေကိုသုံးပြီးစံချိန်စံနှုန်းတွေတိုင်းဆောင်ရွက်ခဲ့ပါတယ်လို့ပြောသွားတာပါ။သူ့ရဲ့အပန်းဖြေနေအိမ်ကို FBI ကဝင်ရောက်ရှာဖွေခဲ့တာနဲ့ပတ်သက်လို့ပြီးခဲ့တဲ့ကြာသပတေးနေ့က Trump ရဲ့တုံ့ပြန်ချက်မှာတော့သမ္မတဟောင်း Barack Obama ဟာနိုင်ငံတော်ထိတ်တန့်လျှို့ဝှက်ချက်စာရွက်စာတမ်းတွေအပါအဝင်စာရွက်စာတမ်းပေါင်း33သန်းကိုသိမ်းဆည်းထားတယ်လို့စွပ်စွဲခဲ့ပါတယ်။ဒါပေမဲ့အမျိုးသားမော်ဂွန်းတိုက်ဘက်ကတော့ Trump ရဲ့စွပ်စွဲချက်မှန်ကန်မှုမရှိဘူးလို့တောက်ကြနေ့ကကြေညာချက်ထုတ်ပြန်ညှင်းဆိုထားပါတယ်ရှင်။